နိုင်ငံတော်လေးဝက်ချက်အဥပဒေပုံမှ31ခန်းငယ်နဲ့ရန်ကုန်မြို့မှာအမှုဖွင့်ခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်အမှုကိုနေပြည်တော်မှာစစ်ဆေးသွားဖို့ရှိနေပါတယ်ရန်ကုန်အစီပိုင်းခရင်တရားရုံးကတောင်းဆန်းစုကြည်အမှုဒီကနေ့ရုံးချိန်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တင်ကိုမက်ခင်ဖြူသေးကပြောပြပါမယ်ခင်ဗျာ
နိုင်ငံတော်လေးဝက်ချက်အဥပဒေပုံမှ31ခန်းငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားရတဲ့တောင်းဆန်းစုကြည်ရဲ့အမှုအတွက်ရန်ကုန်အစီပိုင်းခရင်တရားရုံးမှာဒီကနေ့ရုံးချိန်ရှိပေမဲ့လို့ဘာမှကြားနာရှောက်ထားချက်တွေမရှိခဲ့ပါဘူး။ပြီးခဲ့တဲ့ရုံးချင်းတွေကဒီအမှုကိုပြည်တော်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ဒီကနေ့ရုံးချင်းမှာလည်းနောက်ထပ်ရုံးထုတ်မဲ့ရက်အဖြစ်ဇွန်လ18ရက်နေ့ကိုထပ်ချင်းခဲ့ပါတယ်။နေပြည်တော်မှာတရားစွဲထားတဲ့အမှုချမှုနဲ့ပေါင်းပြီးစစ်ဆေးတဲ့အခြေအနေရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်အဖွဲ့တွေကရှေ့နေဒေါ်ဆန်းမာလာမျိုးကပြောပါတယ်
။အမားတို့ဒီနေ့ရုံးချင်းနဲ့မှာအမားတို့မှာအမှုရဲနေတဲ့ရုံးချင်းနဲ့ပြည်တာဆုံးပြောင်းကိုဥပဒေဘက်ကတက်တာလားမသိဘူး။နေပြည်တော်မှာအမှုပေါ်တယ်လို့အမသိတယ်။အမကတင်းနာနေသွားမှပဲအမတို့ဒေတာသိတယ်။နေပြည်တော်ရဲ့အမှုကိုလေ။ဆိုဥပဒေဘက်ကနေပြည်တော်ဆုံးပြောင်းကိုတက်လို့လက်ကန်လိုက်လို့ဒီအမှုရဲကိုတောင်းတာဖြစ်မယ်လို့ထင်တယ်။တရားရုံးအမှုခေါ်စာကတော့တွက်တယ်။အမလည်းမျက်မြင်တော့မဟုတ်သေးဘူး။အမကဘူပြောတယ်ပေါ့နော်။ဒါပေမဲ့ငါတို့မသိသေးဘူး။တင်းနာနေ9ရက်နေ့ဆုံးကျိတ်ပြီတော့အမတို့ပြောနိုင်တယ်လို့ထင်တယ်။သိလား။
ဒီဘာရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နေစီကဆွေရစရန်တွေတွေ့ရှိမှုကြောင့်လို့ဆိုပြီးအခုလိုတောင်းဆန်းစစ်တီကိုနိုင်ငံတော်လူဝက်ချက်အုပ်ဝေးပုံမှ31ခန်းနဲ့ရန်ကုန်မြို့မှာအမှုဖွင့်တရားစွဲထားတာပါအမှုတွေတစ်ခုတည်းဖြစ်တာမို့တောင်းဆန်းစစ်တီရဲ့အမှုနေပြည်တော်ကိုပြောင်းရွှေ့လိုက်ရင်ရှောင်းတန်နိုင်ရဲ့အမှုကိုလည်းနေပြည်တော်ကိုပြောင်းနိုင်တယ်လို့ရှင်းနေရတာခံမှန်းနေပါတယ်နေပြည်တော်မှာတော့တောင်းဆန်းစစ်တီဟာအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်ဒီထက်ကအမှုတမှုမှာသမရဦးဝင်းမြေနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့ဒေါအောင်ဆန်းစုကြည်အမှုတွေတခုတည်းဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ24ရက်နေ့တုန်းကတော့စစ်ကောင်စီကစစ်စင်တဲ့အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုလူကိုယ်တိုင်တရားရုံးထုတ်ကြားလာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာပါ။နေပြည်တော်နဲ့ရန်ကုန်မြို့တွေမှာစုစုပေါင်းအမှု9မှုနဲ့တရားစွဲခံထားရပေမဲ့သူ့ရဲ့အမှုကိစ္စတွေကိုဥပဒေကျိုးဆောင်တွေနဲ့တိတ်တိတ်ချာချာတွေးဆဆူနေနိုင်ခြင်းမရှိသေးပါဘူးမတ်လ24ရက်နေ့ကရုံးထုတ်ချိန်မှာတော့ကြားနာမှုမစခင်ရှေ့နေပြီနဲ့နိုင်ယူဝက်လောက်တွေးဆစကားပြောခွင့်ရခဲ့ပါတယ်သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေအတွက်စတင်စစ်ဆေးခြင်းမရှိသေးတဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်လောင်းမဲ့ရုံးချင်းဆိုင်အမှုတွေကိုစတင်စစ်ဆေးမှာလားဆိုတာလည်းမသိရသေးဘူးလို့သူ့ရဲ့ရှေ့နေတွေကပြောပါတယ်ရှင်